တရနာရေးဝန်ကြီးဌာနကဝန်ကြီးဦးဆန်းစင်ကို 2013-2014 ဘဏ္ဍာရေးနှင့်တရနာရေးဝန်ကြီးဌာနပိုင်ငွေကျပ်82သိန်းအလွဲသုံးစားမှုအပြင်ရန်ကုန်မြို့တာမွေမြို့နယ်မဟာတဏိဒုက္ခကျောင်း၌ကတန်ဃာတော်တွေကိုဖမ်းဆီးမှုကျောင်းချိတ်ပိတ်လိုက်မှုနဲ့ပတ်သက်ပြီးမင်းညားကအထူးစုံစမ်းစစ်ဆေးရေးဌာနကနေပြည်တော်မှာဖမ်းဆီးထိန်းသိမ်းလိုက်တာပါဝင်ကြီးဦးဆန်းစင်ကိုအရေးယူလိုက်တာနဲ့ပတ်သက်ပြီးနိုင်ငံတော်သမ္မတရဲ့ပြောရေးဆိုခွင့်ရှိသူပြန်ကြားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးရဲထွတ်ကသတင်းတောက်တွေကိုအခုလိုပြောပါတယ်
။ဦးဆန်းစင်ကိုပြည်တော်စုဝန်ကြီးသာသနာ့ဝန်ကြီးဌာနဖြစ်တဲ့သမ္မတရဲ့တာဝန်ပေးတဲ့အခါမှာအဓိကမူဝါဒနှစ်ခုရှိပါတယ်။တစ်ခုကတော့သာသနာ့ဝန်ကြီးဌာနဝန်ကြီးအနေနဲ့ဘာသာရေးလေးခုလုံးကိုဥပဒေနဲ့ညီကူညီဆောင်ရှောက်ပေးဖို့တာဝန်ရှိတယ်။ဘာသာတွေကြားထဲမှာညီညွတ်မြတ်တောင်းဆောင်ပေးဖို့တာဝန်ရှိတယ်။နေ့ကတော့ကျွန်တော်တို့လူများစုကိုးကွယ်တဲ့ဗုဒ္ဓဘာသာနဲ့ပတ်သက်ပြီးပြောရမယ်ဆိုရင်တန်ဃာတော်များကြားမှာတို့ကတန်ဃာတော်နဲ့တန်ဃာမဟာနာကပွေချာမှာတော့တန်ဃာတော်ရင်းနဲ့ပြည်သူတွေချာမှာအထင်မြင်တွဲမှမှုတွေမဖြစ်ဖို့သာသနာတော်ကိုသူ့ရဲ့ဝင်ကြီးတော်နဲ့အညီခြေခံဥပဒေခွင့်ပြုထားတဲ့တိုင်းတာနဲ့ညီကိုမျိုးတို့တရားလုပ်ဖို့ဆိုတော့ပေးထားပါတယ်။နောက်ကပြည်တော်စုဖွဲ့ဝင်ဝင်ကြီးတူဦးအနေနဲ့ကတော့ပထမချက်မှာအစိုးရဖွဲ့ဝင်ဝင်ကြီးတူဦးအနေနဲ့တန်ရှင်းတော်အစိုးရဖြစ်ရေးကောင်းမွန်သောအုပ်ချုပ်ရေးအတွက်ကိုဆောင်ရွက်ဖို့တာဝန်ရှိတယ်။နေ့ကတော့ကျွန်တော်တို့ကမိမိအစိုးရဖွဲ့မှာပြင်ပြောင်းတဲ့လုပ်ငန်းများလုပ်တဲ့အခါမှာမိမိရဲ့ယူဆကိုကျွန်တော်လွတ်လပ်စွာပြောဆိုဖို့ရှိတယ်။သို့တော့အားလုံးဆုံးဖြတ်ပြီးတော့အဲ့ဒီမူဝါဒတိုင်းအားလုံးပူးပေါင်းဆောင်ရွက်ဖို့ရှိတယ်။ဒါတွေကဘယ်ဝင်ကြီးမဆိုအမှတ်ပေးတဲ့တာဝန်ကိုတရားတွေပေါ့။ဟိုကတော့သာသနာ့ဝင်ကြီးဖြစ်တော့သာသနာ့ဝင်ကြီးဌာနအချက်ပါတာပေါ့။အဲ့တော့သူ့တာဝန်ပေးပြီးတဲ့ခါမှာကျွန်တော်တို့တတိယကတာဝန်ထမ်းဆောင်ခါလာတွင်မှာဦးဆန်းစင်အနေနဲ့ခုနကျွန်တော်ပြောတဲ့အဓိကမူဝါဒနှစ်ခုပေါ်မှာလုပ်ငန်းဆောင်ရွက်တဲ့ဟာတွေမှာချိုးကြအားနဲ့ကြည်ညာရှိတယ်။ဒါတွေကြောင့်တာဝန်ရရဆဲလေးရဖြစ်
တဲ့ဆက်ထဲမှာပဲဝင်ကြီးဦးဆန်းစင်ဆောင်ရွက်ချက်တွေဟာအစိုးရနဲ့တန်ဃာရုကြားမှာနားလည်မှုလွဲစေတာကြောင့်အရေးယူလိုက်တာဖြစ်ကြောင်းလည်းဒုတိယဝင်ကြီးဦးရဲထွတ်ကပြောပါတယ်
တဏိဒုက္ခခေစားရတဲ့အကြောင်းချက်ပါဝင်ပေါ့တဏိဒုက္ခဖြစ်စဉ်စပြီးတော့ဖြစ်တဲ့ချိန်တည်းကသမဏကြီးကသာသနာ့ဝန်ကြီးအနေနဲ့ဒီကိစ္စမှာတန်ခါနာကဖွဲ့ရဲ့ဆုံးဖြတ်ချက်ကိုလည်းအေးချမ်းချမ်းကောင်းတဲ့ပုံနဲ့အောင်ဥပဒေနဲ့ဒီဘက်ချာမှာသာသနာ့ဝန်ကြီးအနေနဲ့ရောဆရာတကာအနေနဲ့ရောဝန်ရောက်ဆောင်ပြီးတောင်းပေးခဲ့တယ်ဒါပေမဲ့အဲဒီကိစ္စပါဝင်ချန်တဲ့ကိစ္စမှာဦးဆန်းစင်းရဲ့ဆောင်ရွက်ချက်တွေဟာပါဝင်ပတ်သက်တဲ့လူချာမှာနားလည်မှုဖြစ်စေဖို့တဲ့စိတ်ဝင်ကြောပြမှုဖြစ်စေတယ်နောက်ဆုံးမှာအစိုးရနဲ့တန်ခါတွေချားတဲ့မှာပါနားလည်မှုလွဲစေတဲ့အဖြစ်မျိုးတွေဖြစ်လာတယ်တချို့ရဆိုရင်သမဏကြီးမှာချတဲ့ဘာတွေကိုကြော်လွန်ပြောလုပ်တတ်တယ်ဆိုတဲ့သဘောမျိုးတွေရှိတယ်ဒါကြောင့်လို့ကျွန်တော်တို့ကဒီမှာလွှဲမချောင်တာအခုလိုရေးယူဆောင်ရွက်နေရတာ
ပြီးခဲ့တဲ့ဇွန်လ10ရက်နေ့ညတကောင်းရန်အချိန်မှာရန်ကုန်မြို့တာမွေမြို့နယ်ကမဟာတဏိဒုက္ခကျောင်းတိုင်းမှာသတင်းသုံးနေတဲ့အင်္ဂလန်ဆရာတော်ဦးဥဒရနဲ့တန်ခါ16ပါးကိုပြည်ရေးဝန်ကြီးဌာနနဲ့တာဒနာရေးဝန်ကြီးဌာနတို့ကိုဖမ်းဆီးပြီးကျောင်းတိုင်းကိုချိတ်ပိတ်ခဲ့တာဖြစ်ပါတယ်အဲ့ဒီနောက်တန်ဃာ15ပါးကိုပြန်လွှတ်ပေးလိုက်ပြီးအင်္ဂလန်ဆရာတော်ဥဥဒရနဲ့တန်ဃာ4ပါးကိုလူဝစ်လဲပြီးအင်းစိန်အကျဉ်ထောင်မှာဖမ်းဆီးထိန်းသိမ်းထားတာဖြစ်ပါတယ်။ဒီနေ့ထုတ်သတင်းစာတွေမှာတာဒနာရေးဝန်ကြီးဌာနဦးဆန်းစင်ကိုတာဝန်ကနေရက်စဲလိုက်ကြောင်းသတင်းထုတ်ပြန်ခဲ့ပါတယ်။ဒါအပြင်ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးလာမောင်တင်ကိုယာရုကနေနှုတ်ထွက်ခွင့်ပြုကြောင်းလည်းကြေညာခဲ့ပါတယ်။ရခိုင်ပြည်နယ်ဝန်ကြီးချုပ်ယာရုကနေနှုတ်ထွက်သွားတာနဲ့ပတ်သက်ပြီးဒုတိယဝန်ကြီးဦးရဲထွတ်ကအခုလိုပြောပါတယ်
အကြခိုင်ဝင်ကြီးဦးလာမောင်တင်ကကျွန်တော်တို့ကပြီးခဲ့တဲ့သုံးနှစ်တာကာလအတွင်းမှာရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်အတွက်သူတက်နိုင်ဆုံးထူးဆန်းဆောင်ရွက်ခဲ့တယ်။ဒါပေမဲ့ရခိုင်ပြည်နယ်ရဲ့ရှုပ်ထွေးလာတဲ့အခြေအနေတွေစိန်ခေါ်မှုများပြားလာတဲ့အခြေအနေမှာသူကိုယ်တိုင်ကဖြည့်ဆည်းမှုတွေဖြည့်အားပေးမှုတွေများလာတဲ့အခါမှာသူ့ရဲ့ကျန်းမာရေးအခြေအနေကဆက်ပြီးတော့မှဒီတာဝန်ကိုထမ်းဆောင်နိုင်ခြင်းမရှိတော့ဘူးဆိုတော့မှသူ့ရဲ့စံတန်းနဲ့သူ့ရဲ့နှုတ်ထွက်ခွင့်ပြုဖို့ဆိုတော့တင်ပြလာတာ။ကျွန်တော်တို့အစိုးရအဖွဲ့အနေနဲ့တမန်တော်ကြီးအနေနဲ့ကတော့ဦးလာမောင်တင်လှုပ်ဆောင်ခဲ့တဲ့အားလုံးကျွန်တော်အသိမှတ်ပြုပါတယ်။ဖက်ကလည်းတင်မြန်သောပြောင်းလဲနေတဲ့အခြေအနေနဲ့ရှုပ်ထွေးတဲ့စိတ်ခေါ်မှုတွေကိုကျော်လွှားနိုင်မှုတွေလည်းခေါင်းဆောင်ဖြစ်ပြောင်းလဲဖို့လိုပြီးဆိုတဲ့ဥအောင်လှမောင်တင်ရဲ့ယူဆချက်ကိုလည်းကျွန်တော်လက်ခံပါတယ်။ဒါမှမဟုတ်သူ့ရဲ့နှုတ်ထွက်တော်လက်ခံပေးလိုက်တာပါ။ဟိုအဂရိလိုက်စားမှုလို့ခေါ်နေမှာစိုက်ပါ
။ဦးဆန်းစင်ကိုပြည်ထရေးဝန်ကြီးဌာနကစစ်ဆေးနေကြောင်းနဲ့စစ်ဆေးတွေ့ရှိချက်တွေကိုသတင်းထုတ်ပြန်ပေးဖို့မတေချာသေးကြောင်းလည်းဥရဲထွက်ကပြောခဲ့ပါတယ်။ဒါအပြင်လစ်လက်သွားတဲ့တာဒနာရေးဝန်ကြီးဌာနနဲ့ရခိုင်ပြည်နယ်ဝန်ကြီးချုပ်နေရာအတွက်အ мян ဆုံးအစားထိုးခန့်အပ်သွားမယ်လို့လည်းဥရဲထွက်ကပြောပါတယ်။တာဒနာရေးဝန်ကြီးဌာနပြည်အောင်စုဝန်ကြီးနေရာမှာလက်ရှိတာဒနာရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးစိုးဝင်းကိုခန့်အပ်လိုကြောင်းမနေ့ကဇွန်လ19ရက်နေ့နေစွဲနဲ့နိုင်ငံတော်သမ္မတကပြည်အောင်စုလွှတ်တော်ကိုအကြောင်းကြားထားတယ်လို့လည်းသိရပါဗယ်လစ်လက်နေတဲ့ရခိုင်ပြည်နယ်ဝန်ကြီးချုပ်နေရာအတွက်လက်ရှိရခိုင်ပြည်နယ်လုံခြုံရေးဝန်ကြီးဗိုလ်မှူးကြီးထိန်လင်းကိုယာယီခန့်အပ်ထားတယ်လို့သိရပါဗယ်ခင်ဗျာ